ဒီပြနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဆန့်ချဖို့ပုံရံမင်းကြီးဖရန်စစ်ကာဒီနေ့တောင်းဆိုလိုက်ပါတယ်။ဗာတီကန်မြို့မှာအသက်ရှင်လူလူပရိသတ်ကိုပြောကြားတဲ့မိန့်ခွန်းမှာပုံရံမင်းကြီးကအရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေကိုဘုံကျဲတိုက်ခိုက်တာတွေကနေကင်းလွတ်နိုင်ဖို့အတွက်တိုက်ခိုက်မှုတွေအားလုံးအဆုံးသတ်သင့်ပြီလို့ပြောဆိုသွားတာပါ။၅နှစ်ကျော်ကြာဖြစ်ပွားနေတဲ့စီးရီးယားစစ်ပွဲကာလတစ်လျှောက်ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေဟာလည်းအချိန်တိုအတွင်းမှာအလင်းမြန်ပျက်စီးခဲ့ပြီးဒီထဲမှာအမေရိကန်နဲ့ရုရှားတို့ကြားဝင်ဆစ်ဆက်ညှိနှိုင်းခဲ့တဲ့နောက်ဆုံးပြစ်ခတ်ရပ်ဆဲရေးသဘောတူစာချုပ်ဟာဆိုရင်လည်းရယူပြီးတော့တိတ်မကြခင်ပြီးခဲ့တဲ့လတည်းမှာပဲပြတ်ပြတ်သွားခဲ့တာပါ။မနေ့ကနေ့ကနေ့မှာရုရှားစစ်လီရင်တွေဟာသဘုံတွေထိန်းချုပ်ထားတဲ့အလက်ဘုံမြို့ရှိဘက်ချမ်းကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တာမှာလူ20ကျော်သေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲစီးရီးယားသမ္မတဘက်ရှားရဲ့အာဆက်အစိုးရကအရက်သားတွေကိုလက်နက်စွန့်ပြီးအတိုက်ခံတွေထိန်းချုပ်ရန်ရက်ွက်တွေကနေထွက်ခွာနိုင်အောင်လေကြောင်းတိုက်ခိုက်မှုတွေကိုလျှော့ပေးမယ်လို့ကြေညာခဲ့ပေမဲ့လည်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အဲ့ဒီအချိန်ကစပြီးတော့အပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်လာတယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါတယ်။ရသပြည်သူတွေကလည်းအစိုးရဘက်ကကမ်းလှမ်းချက်ကိုမယုံကြည်တာကြောင့်လက်မခံကြပါဘူး။သမ္မတအာဆက်အစိုးရပြုတ်ကျရေးတိုက်ပွဲဝင်နေကြတဲ့တပုံဖွဲ့တွေကလည်းဒါအစိုးရရဲ့လိမ့်လည်လက်ပြမှုဖြစ်တယ်လို့ပြောဆိုနေကြတာပါရှင်။